အစ်စ်အစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်တွေလို့ပြောတယ်နဲ့အမေရိကန်နိုင်ငံသားတဦးရဲ့ချင်းချောက်လာမှုအတိတ်ကြောင့်အမေရိကန်ထောက်လိုင်းအရာရှိတွေအနေနဲ့သတိထားစရာဖြစ်လာရပါတယ်။ဒါပေမဲ့လည်းဒီချင်းချောက်မှုနဲ့ဆက်နွယ်နေတဲ့အထောက်အထားတွေတော့ဘာမှသိမတွေ့ရသေးပါဘူး။ဒီချင်းချောက်မှုကို Just Space လို့အမည်ပေးထားတဲ့ Internet Blog ဆာမျက်နှာပေါ်မှာတင်ထားတာပါ။Texas ပြည်နယ် Garland မှာတနင်္ဂနွေနေ့ကပြုလုပ်တဲ့တိုက်ခတ်မှုဟာလုံးဝအဆပဲရှိသေးတယ်လို့ပြောဆိုထားပြီးတော့အဲ့ဒီ Blog ထဲမှာရေးသားထားပါတယ်။ပြည်နယ်15ပြည်နယ်မှာငါတို့အနေနဲ့လေ့ကျင့်ထားပြီးသားစစ်သည်82ယောက်ရှိတယ်။ငါတို့တိုက်ခိုက်စီခြင်းနဲ့ဆန္ဒရှိတဲ့ပြစ်မှတ်တွေကိုတိုက်ခိုက်ဖို့အစီအစဉ်ရှိနေကြပြီဆိုပြီးတော့အဘူအီဘရာဟင်အယ်မာရီကီကရေးသားထားပါတယ်။သူကအမေရိကန်နိုင်ငံဘွားအကြမ်းဖက်သမားဖြစ်ပြီးတော့ပါကစ္စတန်ကလူမျိုးစုတွေနေထိုင်ရာအရက်မှာလှုပ်ရှားနေတယ်လို့ယူဆရပါတယ်။နောက်လာမယ့်6လဟာစိတ်ဝင်စားစရာကောင်းလိမ့်မယ်လို့လည်းသူကရေးသားထားပါတယ်။ဂါလင်တိုက်ခိုက်မှုကအမေရိကန်လွတ်လပ်မှုကာကွယ်ရေးစာဦးဆောင်ရွက်မှုအဖွဲ့ဖြစ်တဲ့ AFDI ပူးတွဲတည်ထောင်သူပင်ရလာကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့လည်းအယ်မာရီကီကရေးသားထားပါတယ်တိုက်ခိုက်မှုပြုလုပ်တဲ့နေရာဟာ AFDI အဖွဲ့ကတမန်တော်မူဟာမက်အကြောင်းကာတွန်းပြိုင်ပွဲကျင်းပဖို့အတွက်အစည်းအဝေးတစ်ခုကျင်းပနေတဲ့နေရာလည်းဖြစ်ပါတယ်